မြေပြည်တော်မှာကျင်းပမဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုတိုင်းရင်းသားနိုင်ငံရေးအင်အားစုတွေအပါအဝင်နိုင်ငံရေးပါတီတွေကိုဖိတ်ကြားထားပြီးမဲ့မတက်ဖို့ဆုံးဖြတ်ထားတဲ့ပါတီတချို့လည်းရှိနေပါလေမြန်မာနိုင်ငံမှာနိုင်ငံရေးအကြက်တဲတွေနဲ့လက်နက်ကင်ပီတိပခ္ခတွေပေါ်ပေါက်နေချိန်မှာတိုင်းရင်းသားနိုင်ငံရေးပါတီတချို့ရဲ့မတူကွဲပြားတဲ့အမြင်တွေကိုတော့ကိုဝင်းမင်းကစူးစီးတင်ဆက်ထားပါလေ
ဟုတ်ကဲ့ SNL ရှမ်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ်ပါတီရဲ့အထွေထွေအတွင်းမှုဦးဆိုင်လေးကအခုလိုမတက်ရောက်ပုံကို
အခုလုံးမဲ့ငြိမ်းချမ်းဆွေးနွေးပွဲကိုကျွန်တော်စီဖိတ်ကြားတာက USTV ပါတီကတာဝန်ရှိသူတယောက်ကဖိတ်တာပေါ့နော်ကျွန်တော်စီစီဝေးမှာတိုင်ပင်ကြည့်ကြတော့တက်ဖို့ရအတွက်ကျွန်တော်တို့အဆင်သင့်မဖြစ်သေးဘူးဒီချိန်မှာငြိမ်းချမ်းဆွေးနွေးမယ်ဆိုလို့ရှိရင်အားလုံးဘက်ဆုံးအဆင်သင့်ဖြစ်နေရမယ်အထူးသဖြင့်တော့တိုင်းပြည်တည်ငြိမ်အေးချမ်းတဲ့အနေအထားတစ်ခုကိုဖော်ဆောင်နိုင်မှဆွေးနွေးတာပိုပြီးအထိပ္ပယ်ရှိမယ်လို့အရင်ထားကြလို့ပါဗျနိုင်ငံတော်ရဲ့အချုပ်အခြာအာဏာကိုတောင်းယူထားတဲ့အဖွဲ့အစည်းရဲ့နောက်ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဆိုင်ရာငြိမ်းချမ်းရေးပေါ်ဆောင်ရေးဆိုင်ရာအစုအဖွဲ့တွေအားလုံးပဲစုံတောင်းဆိုပါမှသာလျှင်အရာရောက်နိုင်မယ့်အရာလို့ကျွန်တော်မြင်တယ်ပါတီတစ်ခုအနေနဲ့ဦးဆောင်ပြီးတမလောက်တာမျိုးအဖွဲ့အစည်းတစ်ခုတည်းကဦးဆောင်ပြီးလောက်တာမျိုးကြတော့ပြည့်စုံတယ်လို့ကျွန်တော်ကမယူဆလို့ပါ
နောက် ANP ရခိုင်မျိုးသားပါတီဥက္ကဋ္ဌဦးသာထွန်းလှကလည်းမတက်ရောက်ပုံကို
ကျွန်တော်တို့ပါတီဘက်တော့အဲ့မှာသူ့ဘူးတော့ကျွန်တော်တို့မတက်ရောက်နိုင်ဘူးလို့ပြောရတာရှိပါတယ်ပါတီချင်းမလေးကြည်ကြည်တွေကဆွေးနွေးလို့ရတဲ့အထင်ကြီးကမရှိသေးဘူးလေပိုပြီးရောဂါကလည်းအခုမှစင်စားရှိသေးတယ်ရှိရင်ဖိတ်ကြောမှုကလည်းသိရှင်းရှင်းလင်းလင်းကျွန်တော်တို့သိနားမလည်ဘူးသိတဲ့ပါတီတွေကလည်းဘလို့ရွေးချယ်ပြီးဖိတ်တယ်ဆိုတော့လည်းရှင်းရှင်းလင်းလင်းမပြီးဘူးကျွန်တော်တခါမေ့ကြည့်တော့ပါတီ30လောက်ကိုဖိတ်တယ်လို့အဲ့လိုပြောတယ်ဒါနဲ့ဘေးပါတီဒီပါတီဆိုတော့ကျွန်တော်တို့အဲ့လိုအတိအကျမမြင်ဖြစ်ဘူးဖိတ်ကြတာကဘေးအခွင့်အရေးကဖိတ်တယ်လို့အဲ့လိုအပြေရှာမပါဘူးဖိတ်ကြမှာလေကျွန်တော်ပါတီညအစုအဖွဲ့အဲ့လိုသာရေးထားတယ်ဖိတ်ကြသူနေရာမှာကအခုအချိန်ကြီးမှာဘလို့ပုံစံမျိုးနဲ့အစုအဖွဲ့လို့ဆိုတာလေကျွန်တော်တို့ကရှင်းရှင်းလင်းလင်းနားလည်တဲ့အချိန်မျိုးမရှိဘူးအဲဒီတော့က UBDGC နိုင်ငံရဲ့ပါတီကအစုအဖွဲ့ဆိုတော့ကရှိသေးတယ်လေအဲ့ဒါကြောင့်အခုရှိမှာက UBDGC ကပြန်နေဖြစ်စေတဲ့ဥစားကလေးမရှိသေးဘူးဆိုတော့ဖိတ်ကြောင်းမှုပုံမှန်လေးရှင်းရှင်းလင်းလင်းနားမလည်တာလေးပါတယ်နေရာကတော့ကရင်းချင်းရေးပေါ်ဆောင်ဘူသနာအဲ့ဒီမှာလုံးမလို့အဲ့လိုပါတယ
်ဒါဖြင့် MUP မိုးညညွေးပါတီနဲ့နှီးဆက်သူတူကလည်း NSPNC လို့တောက်ခေါ်တဲ့အမျိုးသားစီလုံးညညွေးနဲ့ငြိမ်းချမ်းရေးပေါ်ဆောင်မှုညှိနှိုင်းရေးကော်မတီကဥဆောင်ဖိတ်တာမဟုတ်ပဲ USDP ပါတီကဖိတ်တာမျိုးနဲ့ဘာအဓိကဆွေးနွေးရမှမသိတာမို့မတက်ဖို့ဆုံးဖြတ်တာပါလို့ဆိုပါတယ်။ဒါပေမဲ့ SNDP ရှမ်းတိုင်းသားများဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးဆိုင်အိုင်ပေါင်းကတော့
တက်မယ်ဗျ။ကျွန်တော်တို့ရဲ့ဟို CC အဖွဲ့ဝင်တို့ကတော့ပါနယ်ရေးမှုပေါ့ဒေါက်တာဆိုက်ကျော်ကိုတက်မယ်ဗျ။ဒါငြိမ်းချမ်းရေးဆိုတော့ကျွန်တော်နိုင်ငံကမငြိမ်းချမ်းတာကြာပြီလေဗျာ။နှစ်ပေါင်းက90လောက်ရှိပြီလေမငြိမ်းချမ်းတာငြိမ်းချမ်းတော့လုံးဝမပေါ့ငြိမ်းချမ်းမှဖွံ့ဖြိုးတိုးတက်မှာပေါ့။အဲကျွန်တော်တိုင်းသားတွေလိုလားနေတဲ့ဖက်ဒရယ်ပုံစံကိုပြောင်းလုပ်ပေးနိုင်တယ်ဆိုလို့ရှိရင်တိုင်းပြအေးချမ်း
ဒီနေရာမှာ USDP ကြက်ခိုင်ဖွံ့ဖြိုးရေးပါတီအနေနဲ့ဘာကြောင့်အခုလိုပွဲကိုစီစဉ်ရပါလဲလို့မေးရမှာ SNLD အထွေထွေတွေ့မှုဦးဆိုင်လေးကအခုလိုသုံးသပ်ပြပါတယ
်ကျွန်တော်မှတ်မိသလောက်ဆိုလို့ရှိရင်ဒီပြည်ခိုင်ပြိုးပါတီကကမကထပြုပြီးငင်းချင်ရေးဆွေးနွေးဖို့အတွက်ဖိတ်ကြတာဟာဒါဒုတိယအကြိမ်ပေါ့နော်ကျွန်တော်စီဖိတ်စာရောက်တာဆိုတော့ဘာကိုရည်ရွယ်ပြီးလုပ်တယ်ဆိုတာတော့ကျွန်တော်အတိအကျမပြောနိုင်ဘူးဒီကံပြောပါတီနဲ့နှိစက်တဲ့ပါတီတွေကိုအဓိကထားပြီးဖိတ်ကြားတယ်လို့မြင်ပါတယ်ကျွန်တော်ဘက်ကမတက်ပြောင်းနိုင်ဘူးတက်ဖို့အစဉ်အသင့်မဖြစ်သေးဘူးပြောတော့လဲသူတို့ကရှော့ရှူရှူပဲဟုတ်ကဲ့အထက်ကိုပြန်တင်ပြလိုက်ပါမယ်ဒီလိုပဲပြီးသွားတယ်ဒါပေမဲ့ NCA ကလည်းပဲတကယ်တမ်း6နှစ်တာပြည့်မယ်ပြောတာဟုတ်တစ်ဖက်မှာလည်း ASEAN ဘက်ကကြတော့ stakeholder အကုန်လုံးနဲ့တွေ့ဆုံဖို့အတွက်ကိုတောင်းဆိုထားတာဒါတော့သူတို့သဘောတူညီချက်၅ချက်အရာပေါ့နော်ဒါပေမဲ့ဒီနေ့ဒီချိန်မှာ ASEAN ကိုယ်စားလှယ်ကိုယ်တိုင်တကယ်တမ်းလာတော့မယ်ဆိုတဲ့ခါကျတော့တော်စားစီတီနဲ့တွေ့ရမှဖြစ်မယ်လို့တောင်းဆိုတာကိုအဲ့ပုံမှာမလဲရောနိုင်တာနဲ့အခြားတစ်ဖက်မှာသူတို့ရဲ့ဒီတွင်ငင်းကြိုင်းဆန်လုပ်ငန်းများကိုအစားထိုးပြီးတော့မှဒီလိုမျိုးဆောင်ရွက်မှုတွေရှိတယ်ဆိုတာကိုညီမောင်ထိုးပြချင်တာလည်းပဲပါကောင်းပါနိုင်ပါတယ်
တကယ်တော့အခုပွဲကစစ်ကောင်စီပြောခွင့်ရအနေနဲ့စေတုပြည်တော်စုနေအတွက်ငင်းကြိုင်းတွုံးမြေလှုပ်ဆောင်မယ်လို့ပြောပြီးမှဖြစ်လာကစက်ခိုင်ဖွံ့ဖြိုးရေးပါတီနဲ့နှိစက်တဲ့ပါတီငယ်20ဝန်းကျင်တော့တက်နိုင်တယ်လို့သုံးသပ်သူတွေကဆိုပါတယ်ခင်ဗျ